လေငါပြောင်းထားသူတွေကိုအမေရိကန်စစ်တပ်ထံမှလက်မခံဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်တာဟာစစ်ဖက်အတွက်အကောင်းဆုံးကိုစဉ်းစားဆုံးဖြတ်တာဖြစ်ပြီးသမ္မတကသူ့ရဲ့အမျိုးသားလူညွတ်ရေးဖွဲ့နဲ့တိုင်ပင်ဆွေးနွေးပြီးလုပ်ခဲ့တာဖြစ်တယ်လို့အင်ပီရိုပြောခွင့်ရဆာရဟက်ခဘီဆန်ဒါစ်ကဗိုလ်ဟူးနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဒါပေမဲ့လည်းအောက်လူဒေါ်လူန ခံမှု1948ခုနှစ်မှာသမ္မတဟယ်ရီ S. ထရူမန်ကလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်ခဲ့တဲ့နေ့နဲ့တရက်တည်းဖြစ်နေတာကို Mrs. Pelosi ကထောက်ပြပါတယ်။သမ္မတထရမ့်ရဲ့လှုပ်ရက်ဟာနိုင်ငံတော်ဝန်ကိုထမ်းဆောင်ခြင်းနဲ့လေယာဉ်ငါပြောင်းထားသူအမေရိကန်နိုင်ငံသားတွေကိုအရှက်ရစေဖို့ရည်ရွယ်တဲ့ရက်ဆက်ပြီးကြိုးကြောင်းမဲတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ Mrs. Pelosi ကပြောပါတယ်။သမ္မတထရမ့်ကတော့စေဘဝကကုန်ကြစိတ်တွေတိတ်ကြီးမလွန်းတာနဲ့အနောက်အချက်ဖြစ်တာတွေကိုထောက်ပြပြီးလေငါပြောင်းထားသူတွေကိုစစ်ဖက်ထဲမှာဘယ်လိုနေရာမျိုးမှာမှမရှိစေချင်ဘူးလို့ပြောတာပါ။ဒါပေမဲ့လက်ရှိတပ်ထဲမှာအမှုထမ်းနေတဲ့လေငါပြောင်းထားသူတွေနဲ့ပတ်သက်ပြီးဘာလုပ်မလဲဆိုတာကိုတော့သမ္မတအင်ပီတော်ကရှင်းရှင်းလင်းလင်းမပြောသေးပါဘူး။